ကျင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်ခဲ့ပေမဲ့အခုချိန်မှာတော့ဒီရောဂါဖြစ်ပေါ်မှုရဲ့ဗဟိုအချက်အခြာနေရာဟာဥရောပတိုက်ဖြစ်လာနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲတက်ဒရိုအဒနွန်ဂေဘရီယေဆုစ်ကတောက်ချနေမှာပြောကြားလိုက်ပါတယ
်။ Europe has now become the epicenter of the pandemic with more reported cases and deaths than the rest of the world combined.
ဥရောပတိုက်ဟာကိုရိုနာဗိုင်းရပ်စ်ဖြစ်ပေါ်မှုရဲ့ဗဟိုအချက်အခြာနေရာဖြစ်လာနေပါပြီ။လက်ရှိအချိန်မှာတရုတ်နိုင်ငံကလွဲလို့ကျန်းတဲ့နိုင်ငံအားလုံးမှာရောဂါပိုးကူးစက်ပြန့်နှံ့နေတဲ့ပမာဏစုစုပေါင်းနဲ့နိုင်ရှင်လိုက်ရင်ဥရောပတိုက်မှာဖြစ်နေတဲ့အရေးအတွက်ကပုံများနေပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ဒါပြင်ဒီရောဂါပိုးကူးစက်ပြန့်နှံ့မှုကိုထိခိုက်နိုင်ရေးအတွက်နိုင်ငံအသီးသီးကကိုယ့်အစီအစဉ်တွေကိုလှုံ့ဆော်ရမယ့်အစားတခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ကြဖို့လိုအပ်ကြောင်းလည်း WHO အကြီးအကဲကပြောပါတယ်။အီတလီနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဗိုင်းရပ်စ်ပိုးကူးစက်သူ2500ရှိခဲ့တယ်လို့အစိုးရကတောက်ကြန်နေမှာထုတ်ပြန်ကြေညာလိုက်တာကြောင့်အခုချိန်ထိအီတလီမှာရောဂါပိုးကူးစက်သူစုစုပေါင်း18660ရှိသွားပြီဖြစ်ပြီးသေဆုံးသူအရေအတွက်ကတော့1266ဦးရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာသမ္မတထွန်းမှအရေးပေါ်အခြေအနေကြီးညာတဲ့အချိန်မှာပဲစပိန်နဲ့ဂျာမနီနိုင်ငံတို့မှာလည်းဗိုင်းရပ်စ်ကိုကူးစက်သူနဲ့သေဆုံးသူအရေအတွက်တွေတောက်ကြနေကအရှိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့ဆိုပါတယ်။စပိန်နိုင်ငံမှာတောက်ကြနေကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလာပြီးဒီကမ္ဘာလုံးကိုကူးစက်ပြန့်နေတဲ့ဒီကာယရောဂါကြီးကိုတိုက်ဖျက်ရေးအတွက်စစ်တပ်ကပါကူညီဆောင်ရွက်သွားမယ်လို့ပြောပါတယ်။အခုချိန်ဒီကမ္ဘာတွင်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း9400ကျော်သွားပြီဖြစ်ပါတယ်။